ဟုတ်ကဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလာမ်ဘာသာဝင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေတွင်ဥပဒေမဲ့တပ်ဖြတ်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့တမ်ရော်ကာကွယ်ရေးဦးစီးချုပ်နဲ့ဒူးတမ်ရော်ကာကွယ်ရေးဦးစီးချုပ်အပါအဝင်ထိပ်ပိုင်းခေါင်းဆောင်၄ဦးကိုဒီလ16ရက်နေ့ကဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီဒဏ်ခတ်ပိတ်ဆို့မှုဟာဒဏ်ခတ်ခံရသူတွေနဲ့သူတို့မိသားစုဝင်တွေကိုအမေရိကန်နိုင်ငံအတွင်းတွာလာခွင့်ကိုပိတ်ပင်ဖို့ရှိနေတာဖြစ်ပါတယ်။ဒီလိုတံခတ်မှုနဲ့ပတ်သက်ပြီးတမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းရင်းမှုဘုံမှုချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတဲ
့ဒီကိစ္စကိုအောင်ရောက်ပတ်တာတော့ကျွန်တော်ဆက်မပြောချင်တော့ပါအဓိကတော့ဒီပုံစံကိုဆောင်ရွက်ခြင်းအားဖြင့်တော့တက်ရောက်မှုရှိလားတက်ရောက်မှုမရှိလားလို့လည်းကျွန်တော်အရင်ပြောလို့ဒီကတော့တမ်ရော့အနေနဲ့ကဆန္ဒအမှုပြောင်းတာတမ်ရော့ရဲ့ကုန်ပိတ်ခံတော့တာဟုတ်ပါဒီကနေ့ဒီကနေ့တော့ခိကတ်တင်လို့ဒီ
စခိုင်းပြည်နယ်အတွင်းမှာ2012ခုနှစ်2015ခုနှစ်နဲ့2018ခုနှစ်တွေမှာဖြစ်ပွားခဲ့တဲ့ပြည်ပခတွေဟာဒေသခံတိုင်းရင်းသားတွေနဲ့လုံခြုံရေးချက်ဖွဲ့တွေကစတင်တာမဟုတ်ကြောင်းတမရော်အနေနဲ့တိုင်းရင်းသားတွေကိုကာကွယ်ဖို့နဲ့နေမြေဒေသလုံခြုံရေးအတွက်ဆောင်ရွက်ခဲ့တာသာဖြစ်ကြောင်းပြောပါတယ်ဒီလိုဆောင်ရွက်ရမှာလူခွင့်ချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေရှိခဲ့တယ်လို့ဒီအပေါ်မှာတမရော်ကစုံစမ်းစစ်ဆေးအရေးယူဆောင်ရွက်တာတွေလှုပ်ဆောင်ခဲ့တာကြောင့်ဒီဆောင်ရွက်မှုတွေအပေါ်မှာလေးစားဖို့လိုမှဖြစ်ကြောင်းလဲပုံမှုချုပ်ဇော်မင်းထွန်းကဆက်ပြောပါတဲ့
။ဒါနဲ့ပတ်သက်ပြီးလူခွင့်ချိုးဖောက်တာတွေကလည်းဆွဆွဲချက်တွေရှိပါတယ်ဒီပေါ်ဒီမှာလည်းတံခိုးရစ်တွေရှိတာရှိအာသူရဘူးသူရဦးဆောင်တဲ့စုံစမ်းစစ်ဆေးခုံရုံးဖွဲ့နဲ့ကျွန်တော်စုံစမ်းစစ်ဆေးတဲ့တပ်ပြည်တွေနဲ့ရယူတဲ့ဒီဥပဒေတွေအချို့နိုင်ငံတကာအဖွဲ့အစည်းတွေကိုတူတူပေးခဲ့ရှိအခုချိန်ကြီးလဲကျွန်တော်ပြန်အသေးသေးဆုံးသတင်းအောင်လို့ဒီတော့ဦးဒီဆုံးသတင်းခုံလုံးနဲ့ထုတ်ဆောင်ရရှိတယ်အဲ့ခုံလုံးကတော့ကျွန်တော်မြင်ရင်ကောက်ဆီဂျင်စီပေးခဲ့တာဒီကျူလန်ကားထဲမှာခုတစ်ချိန်သွားတာနဲ့မချိန်ရှိပေါ့ဒါဒီကျွန်တော်ဆောင်ရွက်နေရရှိတယ်အရေးယူဆောင်ရွက်မှုတွေကဆောင်ရွက်နေရရှိဘယ်လိုမျိုးကျွန်တော်ဆောင်ရွက်နေရတဲ့ကိစ္စတွေလဲတလို့ရပြောစီရင်းနဲ့ဆောင်ရွက်နေတဲ့ဒီစာရီကိုတော့လေးစားဖို့ကိုယ်တယ်လို့ထင်ပါတယ်ဗျ။အ
မေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကအခုလိုထုတ်ပြန်လိုက်တဲ့အပေါ်မှာမြန်မာနိုင်ငံရေးလေလာသုံးသက်သူဦးတန်းစိုးနိုင်ကသူ့အမြင်ကိုအခုလိုပြောပါတယ်
။ဒီခိုင်နေပတ်သက်တဲ့ကိစ္စကလည်းဘာမှပြောတဲ့ရင်းမှုကမလုံးနိုင်ဘူးလေ။မလုံးနိုင်တဲ့ချိန်ဒီအောက်မှာအခုဘုံကြီးကြီးမြောက်လိုက်လို့ရလှုပ်ရှားမှုကလည်းဒီအမေရိကန်နဲ့နောက်ဥရောပပြင်ပမှာရှိနေတဲ့တိုင်းပြည်တွေတော်တော်များများကိုတန်တမာရေးစီစဉ်ပြီးတော့ပြန်နောက်ပြီးဆွေးနွေးတဲ့ဝယ်မှုကိစ္စအစီအစဉ်လေးလုပ်ဒီအကြောင်းဆွေးနွေးပြီးအောက်မှာဆက်တူးချက်လိုက်တာလို့ထင်ပါတယ်ကျော်ရင်တော့နိုင်ငံရေးမူဝါဒရပုံရစ်တင်တယ်လို့ကျွန်တော်တော့မြင်ပါတယ်ဗျနော
်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းစစ်စင်ရေးတွေမှာအစ္စလမ်ဘာသာဝင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ဒုတိယဗိုလ်ချုပ်ကြီးတူဦးအပါအဝင်တမ်ရော်အစင်းမြင့်အရာရှိတချို့နဲ့နေကြားဆောင်တပ်ဖွဲ့မှုတူဦးကိုအရေးယူတန်ခတ်တာတွေရှိခဲ့ပါတယ်အမေရိကန်ဆိုရကဒီလိုရေးယူတာတွေရှိနေချိန်မှာပဲရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတမ်ရော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ကောင်းဆောင်6ယောက်ကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလုံခြုံရေးကောင်စီကိုတင်ပြတာတွေရှိခဲ့ပေမဲ့မြန်မာဆိုရဘက်ကတော့လက်မခံခဲ့ပါဘူး